မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရိုင်2018ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American တရားရုံးချုပ်တရားစီရင်ရေးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတိအပြုခန့်အပ်တယ်မတင်ထက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။ဒီခိုက်ပြင်းတဲ့အချက်တဲကနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်။သတင်းမေးပြီးနားဆင်ရဖို့ရှိတာကတော့မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးနေတဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရမယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ရဲ့ပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကအရှိလိုက်မှာကလေးကအများကြီးဖြစ်ခဲ့တယ်။အဲ့ဒီဖြစ်ခဲ့တဲ့ဒီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်တာတွေရှိတယ်အဲ့ဒါဘာတွေလောက်လဲဆိုတော့
နိုင်ငံရေးတုံ့တက်သူဦးစီးသူအောင်မြင့်ပြောသွားတာပါအပြေးဆုံးကိုသတင်းတွေပြီးမှတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူ2015ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးတဲ့တရားလွှတ်တော်ရှင်နေဒေါခင်ခင်ကျော်ကိုဒီကနေ့ထောင်ဒဏ်6လချမှတ်လိုက်တဲ့အကြောင်းနဲ့ဖန်ချင်းတောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေဖမ်းဆီးရမိမှုနောက်ဆုံးရသတင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်တရားဝင်ချုပ်တရားသူရေးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတိအပြုခန့်အပ်တယ်မတင်ထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။အယူခံရုံတရားသူရေးနဲ့သူဆက်ချုပ်တဲ့အရွယ်ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Photo လွတ်တော်မှာတိကျစီထွက်ဆိုခဲ့ကြပြီးနောက်တစ်နေ့မှာပဲမဲခွဲဖို့စီစဉ်ခဲ့တာပါ။လွတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်17ယောက်၊ Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီအနေနဲ့တရားဝင်ချုပ်တရားသူရေးဖြစ်ခန့်အပ်ရေးထက်လွတ်တော်တစ်ခုလုံးကမဲခွဲသင့်မသင့်ဆုံးဖြတ်ရမှာဖြစ်ပြီးထက်လွတ်တော်မှာမဲခွဲမဲ့အစီအစဉ်ကိုတော့စနေနေ့မှာဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ Ford နဲ့တခြားအမျိုးသမီးတွေရဲ့ဆွဆွဲချက်တွေကိုပြည်တော်စုစုံစမ်းစစ်ဆေးပြီးတော့ FAN ကအပြည့်အဝနောက်ကျောင်းပြန်စစ်ဆေးနိုင်မယ့်အချိန်ထိတရားရေးကော်မတီနဲ့ထက်လွတ်တော်ကမဲခွဲမဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့မနေ့နောက်ပိုင်းမှာပဲအမေရိကန်ရှင်းနေတဲ့ကတောင်းဆိုခဲ့တာပါတရားဥပဒေစိုးမိုးရေးကိုလေးစားတဲ့အနေနဲ့ရောဥပဒေနဲ့ညီဖြစ်ဖို့အတွက်ပါတိုက်တွန်းရတာဖြစ်တဲ့အကြောင်းနဲ့တိုင်းပြည်မှာအမြင့်ဆုံးတရားရေးအာဏာပိုင်ဖွဲ့မှာတာဝန်ယူမဲ့သူတူကိုအရင်စလိုမဲခွဲဆုံးဖြတ်တာမျိုးမလုပ်ဖို့လဲတရားရေးကော်မတီကြီးကဲတွေထံပြပို့တဲ့စာထဲမှာဖော်ပြထားပါတယ်။1982ခုနှစ်တုန်းကပါတီပွဲတစ်ခုမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရတဲ့အကြောင်းလွတ်တော်မှာမနေ့တုန်းကဒေါက်တာဖို့ကခန်းစားချက်အပြည့်နဲ့ထွက်ဆိုသွားသလိုတရားသူကြီးကဗန်နော့ကဒေါသတကြီးညှင်းဆန်ခဲ့ပြီးတဲ့နောက်မှာတော့တရားရုံးချုပ်တရားသူကြီးဖြစ်ခန့်အရေးမဲခွဲရမှာ Republican ဘက်ကမဲအလုံးလောက်ရနိုင်မရနိုင်ဆိုတော့ကတော့မရေမရဖြစ်နေပါတယ်
American တို့ရှင်းနေချုပ် Rod Rosenstein ရဲ့ရာထူးသက်သားနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုတမနာ Donald Trump ကနောက်တစ်ပတ်တည်းရွှေ့ဆိုင်လိုက်ပါတယ်။2016ခုနှစ် American တမနာရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ယူကြီးကြပ်နေတဲ့တို့ရှင်းနေချုပ် Rosenstein ကိုတမနာ Trump ကအလုပ်ဖြစ်ဖို့စဉ်းစားနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ပဟိုတရားရုံးချုပ်တရားသူရင်းနှီးရအတွက်နာမည်ပေးခံထားတဲ့ Brett Kavanaugh နဲ့သူ့ရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Brasley Photo ကိုအထက်တော်တရားရေးကော်မတီကကြားနာဆေးဆေးကြတာကိုတမရကစောင့်ကြည့်ခြင်းနဲ့အတွက်တမရထရမ့်နဲ့ရိုဇန်စတိုင်းတို့နောက်တစ်ပတ်မှတွေ့ဆုံဖို့မနေ့ကြာပြင်းနေကတယ်လီဖုန်းဆက်ပြောဆိုပြီးတဘောတူခဲ့ကြတယ်လို့အင်ပီရိုပြောခွင့်ရသူကကြေညာချက်ထုတ်ပြန်ပါတယ်ရုရှားအရေးစုံစမ်းမှုတွေမှာတရားရေးဌာနရဲ့ကင်တွေပုံးနဲ့ပတ်သက်ပြီးတမရထရမ့်ကလရယ်နဲ့ချီပြစ်တင်ပြောဆိုလာတာပါတမရထရမ့်ကိုအမေရိကန်အခြေခံဥပဒေရဲ့25ခုမြောက်ပြင်ဆင်ချက်နဲ့အညီဖယ်ရှားနိုင်မယ့်အထောက်အထားတွေရနိုင်အောင်လျှို့ဝှက်မှတ်တမ်းတင်ဖို့အတွက်ဒုတိယရှင်နေချုပ်ရော့ဒ်ရိုဇန်စတိုင်းကအကြံပြုခဲ့တဲ့အကြောင်းThe New York Times သတင်းစာကဖော်ပြလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကမှ Trump နဲ့ Rosenstein တို့ကြားတင်းမာမှုတွေတိုးလာတာပါ2ရှင်းနယ်ချုပ်ကလည်းတီဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြစ်ရှိကြောင်းကြေညာချက်နဲ့ဆောင်ထုတ်ပြန်ညှင်းဆန်းထားပါတယ
်ဒီသတင်းပတ်တဲ့ New York မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီတော်မှာရောက်ရှိနေစဉ်ရှင်းလာတဲ့ကျင်းပမဲ့ American လွှတ်တော်ရွေးကောက်ပွဲတွေကိုတရုတ်နိုင်ငံကကြောင်းဝင်နှောက်ယှက်ဖို့ကြိုးပမ်းနေတဲ့အကြောင်းတနက် Donald Trump ကဆွဆွဲလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်ညှင်းဆန်းလိုက်ပါတယ် ဒီနိုင်ငံပေါ်တမနာထရန့်ရဲ့ဆွဆွဲချက်တွေအပေါ်မှာတော့အများကအံ့အားသင်နေတာပါ။ပေါ်ထူးနေနောက်မိုင်းတော့ကဒင်းစာရှင်းလင်းပွဲအတွင်းဆွဆွဲပြောဆိုခြင်းနဲ့ပတ်သက်လို့အထောက်အထားရှိမရှိသတင်းထောက်တွေကိုမေးမြန်းရမှာတော့အခုချိန်မှာမပြောနိုင်သေးတဲ့အကြောင်းနဲ့အချိန်တန်ရင်ပေါ်လာမှာဖြစ်တဲ့အကြောင်းတမနာထရန့်ကဖြေကြားသွားပါတယ်။ဒီနိုင်ငံကတော့အမေရိကန်နိုင်ငံရေးကိုဩစာလွှတ်မှုကိုကြိုးပမ်းတာမရှိတဲ့အကြောင်းအပြင်းထန်ညှဉ်းဆန်းလိုက်တယ်လို့အမေရိကန်နိုင်ငံရေးမှာကြားဝင်ဆွတ်ဖက်ခဲ့တဲ့ရုရှားနိုင်ငံအကြောင်းတမနာထရန့်ကဘာကြောင့်ထည့်မပြောတာလဲဆိုတာကိုလည်းတရုတ်နိုင်ငံမှာမေးခွန်းထုတ်နေကြတာပါ။တွင်ကုန်လုံးကုန်တွေအပြန်အလှန်တွန်းမြင့်ကောက်ခံရကတင်းမာမှုတွေကြုံရခြင်းမှာဆွဆွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကအီရန်နိုင်ငံပေါ်တန်ခတ်မှုအသစ်တွေချမှတ်ဖို့ပြင်ဆင်နေတဲ့အတွက်အီရန်နိုင်ငံနျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အမေရိကန်ကြားတန်တမာရေးအရာအခြေတင်ဖြစ်စရာတွေကြုံနေရပါတယ်။ကရမကလုံညုံရေးကောက်စီမှာပေါ်ထူးနေကကျင်းပတဲ့အစည်းအဝေးကိုတဘာဖိဖြစ်ဦးဆောင်ခဲ့တဲ့တမနာထရန့်ကတော့အီရန်နိုင်ငံဟာဒေသတွင်းမှာစူပူမှုတွေတည်ချင်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေဖြန့်ချီနေတယ်ဆိုပြီးဆွဆွဲခဲ့တာပါ။အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေရှော့ချပြီးအပြန်အလှန်တွေနဲ့နိုင်ငံတကာကပိတ်ဆို့တင်ခတ်မှုတွေရှော့ပတ်မဲ့အစီအစဉ်တွေပါဝင်တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေတမနာထရန့်ပြီးခဲ့တဲ့မေလတည်းနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာတော့ကျန်နိုင်ငံတွေကအမေရိကန်မပါဘဲသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖော်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြတာဖြစ်ပါတယ်
ရုရှားတရှိုးဟောင်းဆာဂေးဂရီပေါနဲ့တမိဖြစ်သူယူလီယာရုတ်ကိုအင်္ဂလန်နိုင်ငံတောင်ပိုင်းဆဲလ်စ်ဘူရီမြို့မှာပြီးခဲ့တဲ့မတ်လကအစိတ်နဲ့တိုက်ခတ်တဲ့လောရမှာရုရှားစစ်ဖက်ထောက်လိုက်ရဲ့အရာရှိသူဦးလဲတတိယမြောက်သူဦးဖြစ်ပါဝင်ပတ်သက်နေတယ်လို့ပရိုတင်းစုံစမ်းရင်းမှုတွေကပြောပါတယ်။အာယုံကြောကိုထိခိုက်စေတဲ့အစိတ်နဲ့တိုက်ခတ်ဖို့ကြိုတင်ထောက်လန့်ခဲ့သူဖြစ်တန်တရာရှိထားတဲ့အဲ့ဒီတတိယမြောက်လူကိုပရိုတင်းလုံခြုံရေးဌာနကသတိပြုမိခဲ့တာပါ။အခုလက်ရှိအချိန်မှာအဲ့ဒီလူရဲ့နာမည်တူကိုပဲဖြစ်ဖြစ်နာမည်အစ်စ်ကိုပဲဖြစ်ဖြစ်ထုတ်ပြန်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အစိတ်နဲ့တိုက်ခတ်ရမှာပါဝင်ခဲ့တဲ့အမျိုးသားနှစ်ဦးထက်ကတူဦးဟာဆိုရင်တော့ရုရှားစစ်ဘက်ထောက်လိုင်းရေးကအမြင့်ဆုံးဂုဏ်ပြုခံရသူအဖွဲ့ဝင်တူဦးဖြစ်တယ်ဆိုပြီးပြီးခဲ့တဲ့တစ်ပတ်အစောပိုင်းကသတင်းတွေထွက်ပေါ်လာပြီးအခုနောက်ဆုံးသတင်းထွက်ပေါ်လာတာပါ။အဲ့ဒီတယောက်ကတော့ဘူမူဂျီအနာတိုလီချီပီကာဆိုသူဖြစ်ပြီးတူဟာအာဖဂန်နစ္စတန်ချန်ချာနဲ့ယူကရိန်းနိုင်ငံရုရှားအထူးတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူအဖြစ်ယုံကြည်ရပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရေကောင်းဆုကိုချီးမြှင့်ခံရသူဖြစ်ပါတယ်။သူ့ကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုရိုင်းဆုချီးမြှင့်ကြတာဖြစ်မယ်လို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်အချက်တဲကနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်ကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးကမြန်မာနဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြစ်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာစိုးရတဲ့လူခွေရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မဲ့အဖွဲ့တစ်ခုဖွဲ့စည်းရေးမနေ့တုန်းကကုလသမဂ္ဂလူခွေရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောလိုက်တာပါမြန်မာနိုင်ငံဟာလူခွေရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတစ်ဖက်မှုတွေကျူးလွန်လာရောက်သလားဆိုတာကိုပါလေ့လာဆန်းစစ်ဖို့တာဝန်ပေးမဲ့အဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်58နိုင်ငံပါဝင်တဲ့လူခွေရေးကောင်စီမှာမနေ့ကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံထောက်ခံခဲ့ပြီးတရုတ်ဖိလစ်ပိုင်နဲ့ဘူရုန်ဒီနိုင်ငံ၃နိုင်ငံကတော့ကန့်ကွက်မဲ့ပြေးကြပါတယ်မြန်မာဆိုရနိုင်ငံတော်တိုင်ပင်ရုံးဝန်ကြီးဦးကျော်တင်းစွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်တူဟာဆန်မခ်မုဒ်အလီတို့နဲ့မနေ့ကတည်ထောင်တွေ့ဆုံတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်တဲ့အကြောင်းနဲ့ထိတွေ့ဆက်ဆံရမှာတရုတ်နိုင်ငံကအကူအညီပေးသွားဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်လည်းပါဝင်ခဲ့တဲ့တွေ့ဆုံမှုတွင်ကုလသမဂ္ဂပါဝင်နိုင်ငံကတိုင်းဝိုင်းအနေနဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပါဝင်ကူညီချဖို့တိုက်တွန်းခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။န နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့စက်တင်ဘာလ29ရက်ကြာရပတေးနေ့ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့ဖော်ပြမထားပါဘူး။ဝန်ကြီးဦးကျော်တင့်ဆွေဟာစက်တင်ဘာလ26ရက်ပို့ထူးနေတုန်းကတော့ Washington DC မြို့တော် Congress လွှတ်တော်မှာအထက်လွှတ်တော်လူများစုကောင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းရှင်တွေရှိခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့နေရက်စွန့်ခွာသွားသူတွေပြန်လည်လက်ခံရင်းနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်မှုစာရီကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာဒီနေ့အင်အားပြင်းကလေးနဲ့လှုပ်ခတ်ရာကအ ਨੇ ဆုံးလူတဦးသေဆုံးပြီးအိမ်တွေလည်းပျက်စီးကုန်ပါတယ်။ငရင်တစ်ချိန်လှုပ်တဲ့အထက်မှာအားပြင်းဆုံးဖြစ်တဲ့အင်အား 9.58 ရဲ့ငရင်ကတော့ဆူလာဝေစီကျွန်းပေါ်ကဒွန်ဂါလာမြို့ရဲ့အရှိမြောက်ဘက်35မိုင်လောက်အကွာမြောက်6မိုင်လောက်အနက်ကိုဗဟိုပြုလှုပ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတားရေးစခန်းကပြောဆိုခဲ့တာပါ။ငရင်ကြောင့်အိမ်များပြပြိုကျခဲ့တဲ့အကြောင်းလဲဒေသခံကပေးရန်ရဲ့အကူအညီပေးဌာနတာဝန်ရှိသူတို့ကိုကူကပ်ပြီး AP သတင်းကဖော်ပြပါရယ်။အစောမှာငရင်တန်တင်ခဲ့တဲ့ရွာ900ကအချက်လက်တွေကိုစုံစမ်းရမှာစူဆောင်းရမှာအခက်အခဲတွေကြုံနေရတဲ့အချိန်မှာပဲနောက်ထပ်ငလျင်ထက်လုပ်ခဲ့တာဖြစ်ပြီးလူတွေထိလန့်တကြထွက်ပြေးကြရတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ငရင်တန်တင်ဒေသနဲ့ဆက်သွယ်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အကြောင်းလဲအင်ဒိုနီးရှားကပ်ပေးတဲ့ရောပါရေးအေဂျင်စီရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါရယ်။ငရင်လုတ်ကတ်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်လဲယာယီထုတ်ပြန်ခဲ့ရတာပါ။ကနဦးစီရင်ခန်းစာရေးရဒီနေ့စောရေးမှာလုတ်ကတ်တဲ့ပြင်းရ6.8ရဲ့ငရင်ကြောင့်လူတူးတေဆုံးဆယ်ဦးတက်မနေတန်ရပြီးဒါဇင်နဲ့ချီရဲ့အိမ်တွေလဲပျက်စီးခဲ့ပါရယ်။
မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုပြောင်းဖို့လူရုဆန္ဒခံယူမဲ့ပွဲကိုတပိတ်မောက်ကြဖို့သမ္မတဂျော်ဂျီယိုအီဗန်နော့ဖ်ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်သမိုင်းဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာမျိုးဖြစ်လိမ့်မယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့မှာလူရုဆန္ဒခံယူပွဲလုပ်ဖို့မဲဆွယ်စီရင်ပွဲတွေကျင်းပနေချိန်မှာပဲကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့မက္ဆီဒိုနီးယားသမ္မတအီဗန်နော့ဖ်ကအဲ့ဒီလိုပြောဆိုလိုက်တာပါ။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုလူရုဆန္ဒခံယူပွဲလုပ်ပြီးပြောင်းလဲလိုက်ဖို့မက္ဆီဒိုနီးယားဝန်ကြီးချုပ်ဇိုရန်ဇာအီဗ်နဲ့ဂရိစ်ဝန်ကြီးချုပ်အလက်စီစီပရက်စ်ရိုဂျာသဘောတူညီမှုရခဲ့တဲ့ပေါ်မက္ဆီဒိုနီးယားသမ္မတကအစဉ်တစိုက်ဆန့်ကျင်ပြောဆိုလာတာပါနိုင်ငံနာမည်ပြောင်းဖို့ဂရိစ်နိုင်ငံရဲ့တောင်းဆိုချက်ကိုလိုက်လော်လိုက်မယ်ဆိုရင်တာဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်သွားမယ်လို့သမ္မတအီဗန်နော့ဖ်ကပြောပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအရေးယူရေးတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီး Jeremy Hunt ကပြောဆိုပါရယ်။အမုန်းစကားပြန့်ပွားမှုတွေကို Facebook ဘက်ကတင်းတင်းကြပ်ကြပ်ချုပ်ကင်လာတာရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါ။ဒီပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံအတွင်းမုံတရားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချိနေတာတွေကိုဟန်တာမဲ့အစီအစဉ်လေး Facebook လူမှုကွန်ရက်ကုမ္ပဏီကကြေညာပြီးအရေးယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးကဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါ။ Facebook လူမှုကွန်ရက်ကိုသုံးပြီးမုံစကားပြန်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးကိစ္စပြည်ထောင်နိုင်ငံရဲ့ယက်တိချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပါ
Facebook's platform has been used to spread some absolutely vile messages that have incited people
Facebook platform ကိုတုံးပြီးတော့ဂျမ်းဖတ်မှုဖြစ်စေတဲ့သတင်းစကားတွေနဲ့သိုးဝါးတဲ့ယာဇဝတ်မှုတွေကျူးလွန်အောင်တိုးထိုးခဲ့တာတွေရှိပါတယ်ဒါမျိုးမဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုတုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတာဝန်ယူဖို့တောင်းဆိုတာမျိုးပ
ါပြီးခဲ့တဲ့ဩဂုတ်လကောင်ကပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီမင်းစည်းကမ်းအနေနဲ့မကန့်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်ကာကွယ်ရေးဦးစီးချုပ်ရဲ့ကိုပိုင်အကောင့်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးအကောင့်တွေအပြင်စစ်တပ်ရဲ့မြောက်ဝတီရုပ်သံလိုင်းတွေလူပုဂ္ဂိုလ်နဲ့ဖွဲ့စည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာကိုတွုံးပြည့်ရည်ယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ဗိုလ်ပြဖော်ထုတ်ရည်ယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဦးစီသူအောင်မြင့်ကတော့ အမုန်းစကားပြန်ပေါင်းလုပ်တဲ့သူတွေကိုရေးယူနိုင်ရေးကအချိန်သိနောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ
် Facebook ကပလက်ဖောင်းတစ်ခုဖြစ်တဲ့အခါကျတော့ဒီပလက်ဖောင်းကိုသုံးပြီးတော့မှအဲခုနကတော့ပေါ့နော်တစ်ခုခုဟိုရာဇဝပြင်းမှုဖြစ်စီဘာဖြစ်စီလုပ်တယ်ဆိုတဲ့ဥစ္စာကိုဟိုသူ့ကိုတာဝန်ရှိတယ်အရေးယူတဲ့လေအဲ့ဒီဟာကျတော့ကျွန်တော်သိမကျွမ်းကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတစ်ခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးသူမျိုးတွေအကြမ်းဖက်မှုတွေကအရှိတိုင်းမှာကလေးကအများကြီးဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့စီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်တာတွေရှိတယ်အဲ့ဒါဘာတွေလောက်လဲဆိုတော့အမုန်းတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုန်းတရားဖြန့်ဖြူးတာကနေပြီးတော့မှထုံစော်တာတွေရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ကိုပဲဥမာတတ်လိုက်ကြဟိအဲတွားပြီးတော့မှဟိုလောက်ကြပါဘာညာအကြမ်းဖက်ပါဆိုပြီးတော့မှထုံစော်တာတွေလည်းရှိတယ်အဲ့မဲ့ကျွန်တော်ပြည်သူ့လောက်ကအဲ့ဒီအချိန်အဲ့ဒီကာလကလေးကစပြီးတော့ Facebook မှာအဲ့လိုလုပ်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်နာမည်တွေနဲ့တကွပါကျွန်တော်တို့ကထောက်ပြရတယ်ဘယ်လူဒီလိုမျိုးရေးထားလဲဒါကဟိုဗာလဲဥပဒေအရအေးအေးယူဖြစ်နေပါညာပေါ့နော်ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံဥစားရေးသားတာတွေလုပ်ခဲ့ပေမဲ့တယောက်မှအေးအေးယူခံရတာမရှိဘူးကျွန်တော်နားလဲတာကတော့ဒါတွေနဲ့ပတ်သက်ဥပဒေပဲမရှိသေးလို့လားအဲတကယ်တော့ဥပဒေတွေပါဒီပြေချထုတ်ပြန်ပြီးတော့အေးအေးယူဖြစ်နေလို့တော့ကျွန်တော်ထင်တာပဲ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ
်ဒီ platform ပိုင်ရှင်ကသူတို့မှဒီ platform ပေါ်မှာရှိတဲ့ content တွေအတွက်ဟိုစံချင်းစံညွန်နဲ့တတ်မှတ်ချက်တွေဟိုစောစောတည်းရရှိနေတယ်ပေါ့နော်နောက်ပိုင်းဝေဖန်ထောက်ပြလာတဲ့အခါကျမှအဲ့ဒီစံချင်းစံညွန်တွေနဲ့ထုတ်ပြန်တာတို့ဟိုဒီနိုင်ငံမှာသိအောင်လုပ်တာတို့အဲ့အမျိုးတွေကဟိုနောက်ကျတာတော့အမှန်ပဲတကယ်တမ်းကျတော့2012နောက်ပိုင်းတွေက2012ခရီးကပေါ့နော်နောက်ပိုင်းဆိုတာ12ကစပြီးတော့ဒီ Facebook platform ကိုတုံးပြီးတော့မုံတရားတွေရောဟိုနေကြီးတဲ့ပြင်းထန်တဲ့ dangerous speech တွေထိကိုဟိုအဲ့ဒီ platform ပေါ်မှာဖြန့်ခဲ့ကြတော့ Facebook မှာတာဝန်ရှိကြတော့အမှန်ပဲ
စတင်မာလာပထမပတ်အတွင်းအမေရိကန်ထက်လွတ်တော်ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကရှာလီဆန်ဘတ်ကအကြမ်းဖက်မှုတွေကိုအားပေးလုံဆောင်နေတဲ့အကောင့်လေးကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမှန်ဆောင်ရွက်နေအောင်လုပ်ကိုင်နေတဲ့အကြောင်းပြောကြားခဲ့ပါတယ်။ဖြစ်တဲ့နိုင်ငံသားဝင်ကြီးဂျယ်မီဟန်ကတော့နောက်တော့မဖြစ်ပေါ်အောင်အာမခံဖို့လိုတဲ့အချိန်ထဲမှာပဲအကြမ်းဖက်မှုတွေပေါ်ပေါက်အောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးပြောဆိုသွားတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးသတင်းပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Radio ကသာမက VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com ကနေလဲကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နာဆင်နိုင်ပါတယ်။အခုတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအကျွဲ့တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြန်လည်တိမြင့်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင
်။ VOA ဒိုင်းလေလိုက်အစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေတာပါ။နေ့ပြန်စနေညဓာတ်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။2015ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ကူညီပေးခဲ့တဲ့တရားလွှတ်တော်ရှေ့နေဒေါခင်ခင်ကျော်ကိုမင်းလာမြို့နယ်တရားရုံးကတရားစီရင်ရေးနောက်ဆက်မှုနဲ့ဒီကနေ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဒီလိုအမိန့်ချမှတ်လိုက်တာဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြပါတယ်။အပြည့်အစုံကို VOA သတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ။
တ တမတာဦးသိန်းစိန်အစိုးရလက်ထက်2015ခုနှစ်တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ဆန္ဒပြကြတဲ့ကျောင်းသားနဲ့ပြည်သူတွေကိုလက်ပန်းမြို့မှာအကြမ်းဖက်ဖြိုခွင်းလိုက်ပြီးနောက်ပိုင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဒေါက်ခင်ကျော်နဲ့ဘာကတာဘိုလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးသိန်းထိုက်သူကိုတာပရီမြို့နယ်တရားသူကြီးကတရားစီရင်ရေးနှောက်ယှက်မှုနဲ့ဆွဲဆိုထားတာပါ။အဲ့ဒီအမှုကိုဒီကနေ့မှပဲမင်းလာမြို့နယ်တရားရုံးကတရားကိုထောင်တန်း6လစီနဲ့အမိန့်ချမှတ်လိုက်တာပဲဖြစ်ပါတယ်။ထောင်တန်းချမှတ်လိုက်တာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့ဒေါက်ခင်ကျော်ကတရားရုံးဟာသူ့ရဲ့ခုခံချိပါခွင့်တွေကိုမပေးဘဲအပြင်းထန်ဆုံးကိုချမှတ်လိုက်တာဖြစ်တယ်လို့တရားရုံးမှာသတင်းတော့တွေကိုပြောတော့ပါတယ
်။သူတို့တရားသူကြီးတွေကိုဟုတ်ကောတယ်။တရားစီရင်မှာဟုတ်ကဲ့ဟိုဖိပါပေးတဲ့သဘောမျိုးပေါ့နော်လုံးဝပြန်ခေါ်ခွင့်မပေးဘူးကျမတို့ရဲ့ဥပဒေပါအခွင့်အရေးကြတော့လုံးဝကို right ခွင့်ရလုံးဝဆုံးချုပ်သွားတယ်အခုဒီမှာဆိုရင်လည်းပဲဘာကောင်လဲကျမပြင်ပြထားတဲ့ကျမရဲ့ဘောခုကံချိပါချက်တို့လုံးဝထက်တဲ့သုံးသက်ခြင်းလည်းမရှိဘူးလုံးဝကိုအပြင်းထန်ဆုံးကိုပဲသူကအဲ့လိုချမှတ်လိုက်တာပေါ့နော်တမင်တက်တက်ကိုကျမကိုအဲ့အချိန်မှာဆွဲဆိုခဲ့တဲ့အမှုဖြစ်တယ်ပေါ့နော်ဒါဆိုရင်ရှင့်နေတဲ့ right ခွင့်ရတမင်ကိုနှိပ်ကွချင်ဦးဆိုးချင်လို့ဒါအရင်အစိုးရလက်ထက်ကလုပ်ပါတယ်အမှုကြီးပေါ့နော်အခုစိန်ထိပ်ကိုဒါမပြောင်းလဲတန်းခင်နေတယ်အခုတရားစီရင်ရေးကလည်းဘာကောင်လဲဟိုကြောင်းလဲလားမလားအောင်းမိတယ်ပို့ပေါ်အောင်ဆိုးနေတယ
်ဖန်စီခံလိုက်ရတဲ့ကြောင်းသားကြောင်းသူတွေနဲ့ဝင်းရံပြည်သူ50ကျော်ကို NLD အစိုးရတဲ့လက်ထက်မှာပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရတရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းပေးပြီးလွတ်ပေးခဲ့တာပါဒါပေမဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးရတရားတော်ရှင်းနေတော့ခင်ကျော်နဲ့ဘာကတာဘိုလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုစွဲထားတဲ့အမှုကတော့အခုချိန်ထိကြေအေးမသွားခဲ့ပါဘူးအခုလိုဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုတရားစီရင်ရေးဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေနဲ့ဝင်းရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိမ့်ချောက်တာမျိုးဖြစ်တယ်လို့ Social Democratic ညီညွတ်ရေးတဦးကကိုကျော်ကိုကိုကအခုလိုပြောပါတယ
်ဟောညာပြည်ရှင်လေးပဲသူတို့ဘက်ကစဉ်းစားချက်ကအစိုးရကိုဟိုမဆန့်ကျင်တဲ့ဟိုတိုးရကိုဟိုဆန့်ကျင်တာတို့ဟိုကျောင်းသားတို့အခွင့်အရေးတို့ဟိုနိုင်ငံတို့ရေနိုင်ငံသားအခွင့်အရေးတို့ဒါတွေကျောင်းဆိုတာတို့ဟိုလုတ်တယ်ဆိုတာကိုသူတို့ဘက်ကအမြဲတမ်းဒါဆန့်ကျင်တယ်သူပူရယ်ဆနပြတယ်ဒီလိုမျိုးအတုံးနှုံးနေတုံးနှုံးနေဒီလိုမျိုးအယူဆနဲ့ဒီလိုတွဲလန်းနဲ့ဖားပြီးတိုက်ခိုက်တယ်တကယ်တမ်းကျတော့ကိုယ့်ရဲ့အခွင့်အရေးကိုကိုတောင်းဆိုနေရဆိုတော့ဒီမိုကရေစီရှုတော့မကနေမရှိသေးမမြင်သေးမတုံးတက်သေးဘူးအခုလည်းပဲအဲ့လိုအယူဆအဲ့လိုအခြေခံပေါ်ကနေပြီးတော့ပါဒါမျိုးတွေဆက်မှန်မပေါ်ပေါက်လာအောင်ဆိုပြီးတော့အော်ဒါနှိပ်ကွတဲ့သဘောကိုစောင့်နေရလို့ကျွန်တော်တို့ကပြောချင်တယ်ကြာ။အကြောင်းသားတွေရောရှင်းနေပြီရောဒီလိုအမှုတွေမှာပါဝင်နေတဲ့ဝင်းရံပြည်သူတွေရောအော်ဒီလိုတစ်ချစ်ချစ်နှိပ်ကွတာပဲဖြစ်ပါလေ
2015ကျောင်းသားတပိတ်မှာပါဝင်ကိုရိုင်းလှူရှားသူလည်းဖြစ်လက်ရှိမှာလူပေါင်းတစ်လူငယ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဲ့ဤတင်စာမောင်ကတော့လက်ရှိတရားဥပဒေရေးဟာဖိနစ်သူတွေဘက်ကလားဖိနစ်ခံရသူတွေဘက်ကလားဆိုတာမေကွန်းထုတ်ရမလို့ဖြစ်နေပြီလို့ဝေဖန်သုံးသပ်လိုက်ပါတယ်
ကျွန်တော်တို့ကပြန်ပြီးစဉ်းစားဖို့လိုအပ်တာကတရားရုံးကဘယ်သူဘက်ကယက်တည်လဲပေါ့ဖိနစ်ဒီဘက်ကယက်တည်ရလားအဖိနစ်ခံဒီဘက်ကယက်တည်ရလားဆိုရင်မေကွန်းကိုကျွန်တော်ကပြန်ပြီးမေကွန်းထုတ်ရမလို့တော့ဖြစ်နေဘာလို့လဲဆိုတော့တရားရုံးရဲ့စီရင်ဆုံးဖြတ်မှုတွေကိုကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါတိုင်းတကယ်လိုအပ်နေတဲ့တွေတရားရုံးရဲ့ဆုံးဖြတ်ပေးမှုတရားရုံးရဲ့စီရင်ဆုံးဖြတ်မှုတကယ်လိုအပ်နေတဲ့တွေတက်ကိုကြောက်တရားရုံးကမယက်တည်ပဲနဲ့ဟိုဒီမိုကရေစီပတ်တော်ရတဲ့လူခွင့်ရေးတွေပြီးလူခွင့်ရေးလှုပ်ရှားနေလူခွင့်ရေးတက်ကြောက်လှုပ်ရှားနေတဲ့သူတွေပြောတဲ့င်းထောက်တွေပေါ့နော်ဒီအတီဖစ်တွေတော်တော်များများအောင်ပဲလိုက်ပြီးတရားစွဲနေရတယ်ဟုတ်ပေါ့မဖြစ်တဲ့ပြစ်မှုတွေလုပ်နေရမျိုးတွေ့ရအတွက်ဟုတ်တရားဥပဒေကအဖိနှိတ်သူတွေဘက်ကလားအဖိနှိတ်ခံတွေဘက်ကလားဆိုတာဒါကျမတို့ကပြန်ပြီးဆုံးဖြတ်ရမယ်အပိုင်းတွေရောက်လာပြီပေါ့နော
်တရားလွှတ်တော်ရှေ့နေဒေါက်ခင်ကျော်ကသူ့ကိုစွဲဆိုထားတဲ့အမှုအတွက်ပြန်လဲရုပ်သိမ်းပေးဖို့ပြောင်စုတရားသူကြီးချုပ်တန်းစတင်ပြတောင်းဆိုခဲ့ပါသေးတယ်အမှုမှာလိုက်ပါဆောင်ရွက်ခဲ့တဲ့အကျိုးဆောင်ရှိနေတရားအနေနဲ့ရှိနေဝတ္တရားနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်ဆိုပြီးတော့လဲ VOA ကိုပြောခဲ့ဘူးပါလေခင်ဗျာ
ကိုကောင်းဆက်ရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ဗဟန်ချင်းတောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေကိုဖမ်းဆီးရမိမှုနောက်ဆုံးရသတင်းကိုတင်ဆက်ပေးပါမယ်ဖမ်းအကျဉ်းတောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေကနောက်တစ်ယောက်ကိုဒီကနေ့မနေ့အစောပိုင်းမြဝတီမြို့မှာဖမ်းဆီးမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ထွက်ပြေးလွတ်မြောက်သူတွေဟာမြန်မာနိုင်ငံဘက်ချမ်းမှာပဲရှိမယ်လို့ယူဆနေပြီးကရင်ပြည်နယ်အတွင်းနေရာတော်တော်များများကိုပိတ်ဆို့ရှာဖွေနေတယ်လို့လည်းပြောပါရယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ
်ပြီးခဲ့တဲ့စက်တင်ဘာ16ရက်မနေ့ပိုင်းကဖန်ချင်းထောင်ကနေအကျဉ်းသား42ဦးလွတ်မြောက်သွားပြီးမနေ့ကအထိအကျဉ်းသား24ယောက်ကိုဖမ်းဆီးရမိခဲ့ပါရယ်ဒီကနေ့မနေ့အစောပိုင်းနောက်ထပ်အကျဉ်းသားတယောက်ကိုမြဝတီမြို့မှာဖမ်းဆီးရမိခဲ့တဲ့အတွက် ထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသား18ရာပဲကျန်တော့တယ်လို့ကရင်ပြည်နယ်ဒုတိယပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးတင်ဝင်က VOE ကိုခုလိုပြောပါတယ်
အကျဉ်းသားတွေရှာဖွေတဲ့နောက်ဆုံးချိန်ကကျွန်တော်တို့အခုတည်းရှိတော့ရှာသေးပဲဗျ။နော်ဒီအားလုံးကကျွန်တော်တို့ဒီနေ့ချင်းဆိုတော့18ယောက်ကျန်တယ်ဒီနေ့တယောက်ထပ်မိတယ်။အနည်းအားဖြင့်တော့17ယောက်ကျန်တာပေါ့။ဟုတ်ကဲ့။ကျွန်တော်တို့အခုနောက်ဆုံးမိတာကမြောက်ပြည်ကမိတယ်။ဟုတ်ကဲ့။အဲ့မြောက်ပြည်ကဟုတ်ကဲ့။အဲ့အပီအဲ့ရတယောက်ဒီယောက်ရင်တော့ကျွန်တော်18ယောက်ပဲကျန်ပါပေါ့နော်။ကိုယ်ကမြောက်ပြည်ပါဘူးကျွန်တော်နေနေတယ်မှာပါ။ကျွန်တော်တို့ကတော့အကုန်လုံးတော့စောင့်ကြည့်နေပါပေါ့။ကိုယ်ကကလည်းကျွန်တော်ဒီလိုဖြစ်စဉ်ဖြစ်တယ်ဆိုတော့ဒါတော့ကိုကြီးဆောင်ရွက်ပေးဖို့တောင်းကြတာရှိပါ
ထွက်ပြေးလူမြောက်သူတွေဟာမြန်မာနိုင်ငံဘက်မှာပဲရှိနေနိုင်မယ်လို့တာဝန်ရှိသူတွေကယူဆနေပြီးနေဆက်ထွက်ပေါက်တွေကိုပိတ်ဆို့ရှာဖွေနေတဲ့အကြောင်းမြောက်ရီခရိုင်ရဲတပ်ဖွဲ့မှဒူရဲမူကြီးအောင်နိုင်ထွန်းကပြောပါတယ်
။အကျဉ်းတော်မှာထွက်ပြေးတာဖြစ်တဲ့အတွက်ခုပြည်နယ်ထဲမှာပဲဒီပိတ်ဆိတ်တိုင်းရှာဖွေတယ်။နောက်တို့နေဆက်ထွက်ပေါက်တွေဆိုရင်နေဆက်ထွက်ပေါက်ကနေထွက်ပြေးတော့ဘယ်နိုင်ငံနဲ့မပြေးနိုင်အောင်လို့ငါတို့ပိတ်ဆို့ပြီးရှာဖွေနေတော့လုံနေပေါ်နေတယ်။ဘိုးကလည်းထွက်ပြေးနိုင်မှုဆိုတာလည်းသူတို့မှလည်းဟိုပစံမပါဖဏမပါအိန္ဒိယလည်းထောင်သိကြီးဖြစ်တဲ့အတွက်ထွက်ပြေးနိုင်မှုယူဆလာဆိုလည်းအဲ့လိုတိလည်းမယူဆသေးဘူးနေ
တယ်ထွက်ပြေးလူမြောက်သူတွေဟာအချင်းတော်ဝန်ထမ်းကိုထုတ်ကြည့်ရိုက်နှက်ပြီးအမိုက်သိန်းကားကိုမောင်းနှင်ထွက်ပြေးသွားခဲ့တာဖြစ်ပါတယ်ထွက်ပြေးလူမြောက်သူတွေကိုလိုက်လံဖမ်းဆီးရမှာတော့ခေါင်းဆောင်လိုယူဆရတဲ့ကျော်မိန်လာကော်အရှောင်ဟာပြစ်ခတ်ဖမ်းဆီးပြီးတေဆုံသွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်အခြားအချင်းသားတယောက်လည်းဒဏ်ရာနဲ့တေဆုံခဲ့ပါတယ်အချင်းသားတွေထွက်ပြေးလူမြောက်တာဟာအချင်းတော်ဝန်ထမ်းတွေရဲ့ပေါ်ဆမှုကြောင့်ဝေဖန်သုံးသက်တာတွေရှိတယ်လို့တာဝန်ရှိသူတွေကထောင်ဝန်ထမ်းတွေကိုစစ်ဆေးစုံစမ်းမှုတွေပြုလုပ်နေတဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်။ထွက်ပြေးခဲ့တဲ့အချင်းသားတွေထဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းဝင်ချို့နဲ့ပတ်သက်သူတွေ၊မွေးစေဝါလက်နက်မှုတွေနဲ့ထောင်ချခံထားသူတွေဖြစ်ပါတယ်။လက်ရှိမှာတော့ကင်ပီနယ်ရဲတပ်ဖွဲ့ကထွက်ပြေးအချင်းသားတွေကိုတွေ့ရှိရင်အကြောင်းကြားဖို့ဖုန်းနံပါတ်တွေထုတ်ပြန်ထားပြီးအချင်းသားတွေကိုလက်ခံကူညီပေးတဲ့သူတွေကိုရည်ရွယ်ခံမဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကိုထက်အောင်ခန့်သတင်းပေးပို့ထားတာပါ။အခုထုတ်လွှင့်တဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေထုတ်လွှင့်ပေးနေတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
အမေရိကန်တရားဝင်ချုပ်တရားသူရေးဖြစ်အမြင့်ဆုံးတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတည်ပြုခံအသင့်မတင်ထက်လက်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။အယူခံရုံးတရားသူရေးနဲ့သူဆက်ချုပ်တဲ့အယူခံလိမ်မဲဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Ford တို့လွှတ်တော်မှာတရားစီထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာပဲမဲခွဲဖို့စီစဉ်ထားတာပါ။လွှတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်၁၁ယောက်၊ Democrat Party ကိုယ်စားလှယ်၁၀ယောက်ပါဝင်တဲ့ကော်မတီအနေနဲ့တရားဝင်ချုပ်တရားသူရေးဖြစ်ခံရေးထက်လက်တော်တစ်ခုလုံးကမဲခွဲတဲ့တဲ့ဆုံးဖြတ်ရမှာဖြစ်ပြီးထက်လွတ်တော်မှာမဲခွဲမဲ့အစီအစဉ်ကတော့စနေနေ့မှာဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်ဒုတိယရှင်းနေချုပ်ရော့ရိုဇန်စတိုင်ရဲ့ယာရုတာဝန်ကိစ္စနဲ့ပတ်သက်လို့တွစ်ဆုံဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကရက်ရွှေ့ဆိုင်လိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်နောက်ရှက်ခဲ့တဲ့ကိစ္စပေါ်အထူးစုံစမ်းစစ်ဆေးမှုတွေကိုကြီးကျယ်တာဝန်ယူထားတဲ့ဒုတိယရှင်းနေချုပ်ကိုအလုပ်ဖြုတ်ပြဖို့သမ္မတကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာတွစ်ဆုံမှာဖြစ်တာကြောင့်အများကစိတ်ဝင်စားနေချိန်မှာပဲဒီဒီဘက်ထဲတွစ်ဆုံမှုအစောပိုင်းမှာစီစဉ်ထားတာကိုလာမယ့်သတင်းပတ်ထဲရွှေ့ဆိုင်လိုက်တာပါ။ဒီခိုင်ပြည်နယ်အချက်တဲဟာနိုင်ငံတကာအဆင့်ဖြည့်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်ကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြည့်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီခိုင်ပြည်နယ်အရေးဟာမြန်မာနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာစိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မဲ့အဖွဲ့တစ်ခုဖွဲ့စည်းရေးမနေ့တုန်းကကုလသမဂ္ဂလုံခြုံလူခွင့်ရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောဆိုလိုက်တာပါတရုတ်နိုင်ငံကြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်ထားတဲ့အကြောင်းနဲ့ထိတွေ့ဆက်ဆံရမှာတရုတ်နိုင်ငံဘက်ကအကူအညီပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပ
ါတရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidet Zonnet ဖြစ်ပါတယ်။ VOE American အတညနေပဲမြန်မာဘာသာအစီအစဉ်ကို line to meter 16.25 ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ရှိပါတယ်။နောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာပြန်ဆောင်ကြအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.